မနေ့ကတနင်္လာနေ့ကဗြိတိရှ်ဝန်ကြီးချုပ်ဂေါ်ဒန်ဘရောင်းဟာဗြိတိန်အောက်လွှတ်တော်မှာ EU ရဲ့အနာဂတ်ဦးစားပေးထားရှိရမယ့်မူဝါဒများကိုတင်ပြရင်းနဲ့မြန်မာနိုင်ငံပေါ်မှာထားရှိမယ့်မူဝါဒတွေကိုလည်းတစ်ပါးတည်းပြောဆိုသွားပါတယ်။မြန်မာအစိုးရအနေနဲ့အခြေခံနိုင်ငံရေးပြုပြင်လှုပ်ရှားမှုတွေမလုပ်ဘူးဆိုရင်ပို့ပြီးတော့ပြင်းထန်စွာအရေးယူဖို့အသင့်ရှိတဲ့အကြောင်းအလေးပေးပြောသွားခဲ့တာပါ။ဦးကျော်စောညွန်က NLD လွတ်မြောက်နယ်မြေ UK ဌာနခွဲဥက္ကဋ္ဌဒေါက်တာဝင်းနိုင်ကိုဆက်သွယ်မေးမြန်းထားပြီးတော့တင်ဆက်ပေးထားပါတယ်ရှင်
။ဟုတ်ကဲ့။ဗြိတိရှ်ဝန်ကြီးချုပ်ဂေါ်ဒန်ဘရောင်းကမြန်မာနိုင်ငံမှာအခြေခံနိုင်ငံရေးလွတ်လပ်မှုတွေကိုအကောင့်ထဲမပေါ်ဘူးဆိုရင်ဒီတဲ့ပုံမတင်းကျပ်တဲ့အရေးယူဆောင်ရွက်မှုတွေကိုပြုလုပ်ရမယ်ဆိုပြီးတော့ပြောကြားသွားတဲ့သူ့ရဲ့မှတ်ချက်အပေါ်မှာဒေါက်တာဦးဝင်းနိုင်ကအခုလိုသုံးသပ်ပါတယ
်။ဗြိတိရှ်ဝန်ကြီးချုပ်မစ္စတာဂေါ်ဒန်ဘရောင်းနေနဲ့ပမာပြီးကိစ္စကိုအခုလိုပြောရတာဟာသိက္ခာအရေးကြီးပါတယ်။ဘာကြောင့်ဆိုတော့အလုံးပြည့်ကြတဲ့အတိုင်းပဲပမာပြည့်ရဲ့နိုင်ငံရေးဟာလည်းအလွန်အရေးကြီးဆုံးအခြေအနေရောက်နေပြီ။ဆေးဥစုကလည်းသူတို့ရဲ့ဒီ road map နဲ့နော်ဆက်ပြီးတော့သွားမယ်။တတိယအဆင့်ကိုရောက်နေပြီလို့ပြောတယ်။တစ်ဖက်မှာလည်းသူတို့ကလူခွင့်ရေးကိုအရန်ဖောက်ဖျက်ပြီးတော့ value human rights violation ကိုအရန်လုပ်နေတဲ့အခါတစ်ခါဘာလုံးကစောင့်ကြည့်နေတဲ့အချိန်ဖြစ်ပါတယ်။ဒီအချိန်မှာပြည်ထောင်ဝင်ကြီးအနေနဲ့အခုလိုဝင်ပြီးတော့ပြောတာဟာအရေးကြီးဆုံးအချိန်မှာသူတို့ထိရောက်စွာကင်ကြွယ်တော့မယ်ဆိုတာကိုသူကနေပြီးတော့မိမောင်းထိုးပြလိုက်တာဖြစ်ပါတယ်။
ဒါအပြင်မြန်မာနိုင်ငံမှာစစ်မှန်တဲ့အမျိုးသားပြည်လဲတင့်မြရေးရရှိဖို့ရန်ကုလသမဂ္ဂရဲ့ကြိုးပမ်းအားထုတ်မှုတွေမှာအာဆီယံအသင်းကြီးနောက်မြန်မာအိန္ဒိယချင်းနိုင်ငံများဖြစ်ကြတဲ့တရုတ်ပြည်နဲ့အိန္ဒိယတို့ပါဝင်ရမယ်အခမ်းကဏ္ဍဟာအရေးကြီးတယ်ဆိုတဲ့ EU ဥရောပသမဂ္ဂရဲ့ခံယူချက်ကိုလည်းဝန်ကြီးချုပ်ဂေါ်ဒန်ဘရောင်းကထားလောင်းအတည်ပြုလိုက်ပါတယ်အဲ့ဒီအပေါ်မှာတော့ဒေါက်တာဦးဝင်းနိုင်က
ဒီအိန္ဒိယချင်းနိုင်ငံဖြစ်ကြတဲ့ပြုတ်ဟလာအိန္ဒိယနဲ့တော့ကျွန်တော်အာဆီယံနိုင်ငံကြီးလည်းဝိုင်းကူပြဖို့လိုတယ်ဆိုတာကိုသူကနေပြီးတော့မိမောင်းထိုးပြလိုက်တာဖြစ်ပါတယ်အထူးသဖြင့်ယခုလိုအခြေအနေမျိုးမှာနိုင်ငံလူနိုင်ငံသားတွေအင်မတန်ဆိတ်ဆင်းရဲပြီးတော့ဖိနှိပ်ခံနေရတဲ့ချိန်မှာအခုလိုနိုင်ငံကြီးခေါင်းဆောင်တွေနေပြီးတော့အခုလိုဝင်ဝင်ပြီးတော့ဝိုင်းလုပေးကြတာကျွန်တော်တို့တိုင်းပြည်အတွက်အင်မတန်အားရှိကြရှိပါတယ်အဲဒီနေ့ဆိုလို့ရှိရင်လည်းကျွန်တော်တို့ပြည်ထောင်စုရဲ့နိုင်ငံရေးနဲ့ဌာနသဟာယနိုင်ငံများဌာနမှာကျွန်တော်တို့ဖိတ်ကြားပြီးတော့နိုင်ငံရေးဝန်ကြီးမစ္စမက်မန်နဲ့နော်ပမာပြမကြသေးညမှာပြန်အောင်လာတဲ့မစ္စတာချားစ်ပက်ထရီတို့ကပမာပြအကြောင်းကိုဆွေးနွေးကြမှာကျွန်တော်နဲ့အဲတော်တော်လေးအသေးစိတ်ဆွေးနွေးကြမှာဖြစ်ပါတယ
်အခုလိုမြမအရေးကိုပြည်ထရှအစိုးရကစိတ်ဝင်တစားနဲ့အရေးတကြီးပြောဆိုလာတာဒီနဲ့ရှင်းပြမြမနိုင်ငံရဲ့အနာဂတ်အရေးကိုဒေါက်တာဦးဝင်းနိုင်က
အဲ့တော့ပြည်ထရှအစိုးရအနေနဲ့ယခုလိုပမာကိစ္စကိုပမာနိုင်ငံရဲ့အခြေအနေကိုဟိုစိတ်ဝင်စားစွာနဲ့အရေးတကြီးဟလာပြောဆိုလာတာရေးယူလုပ်လာတာကြီးအမှန်တန်ကျွန်တော်မှပြည်ရဲ့ရှိရေးအတွက်တော့ကောင်းပါတယ်လို့ကျွန်တော်ပြောချင်ပါတယ်ထို့တူပဲဗမာပြည်အတွက်မှရှိနေကြတဲ့ဗမာပြည်မိသားတွေကလည်းငါတို့ကြီးပဲမဟုတ်ဘူးတို့တကဘာလုံးကနေပြီးဝိုင်းဝန်းပြီးတော့အကူညီဖို့အစီအစဉ်ရှိနေကြတယ်ဆိုတော့ဟိုအာတိတယောဆက်ပြီးကိုလို့ဆက်ရှာလုပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ